EU ဥရောပသမ္မဂပါလီမန်ရွေးကောက်ပွဲတွေမှာ EU ရဲကခွဲထွက်လိုတဲ့ပါတီတွေအတော်လေးအနိုင်ရခဲ့ကြပါတယ်။ဥရောပ28နိုင်ငံကလွှတ်တော်ကိုယ်စားလှယ်951ယောက်ကိုကိုစားပြုတဲ့ဥရောပပါလီမန်မှာအစဉ်အလာအဖြစ်ဥဆောင်လွှမ်းမိုးထားတဲ့ဗဟိုလက်ဝဲနဲ့ဗဟိုလက်ရာကြီးပါတီတွေရဲ့ထိန်းချုပ်မှုအဆုံးသတ်သွားပြီးတော့ Liberal, Green နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်တွေအားကောင်းလာပါတယ်။ Britain, ပြင်သစ်နဲ့ Italy နိုင်ငံတွေမှာ EU ရဲကခွဲထွက်လိုတဲ့အမျိုးသားရေးပါတီတွေကအများစုအနိုင်ရကြပါတယ်။ဗြိတိန်မှာဒီ Nigel Farage ဦးဆောင်တဲ့ Brexit Party ပြင်သစ်မှာ Marine Le Pen ဦးဆောင်တဲ့ National Rally Party နဲ့အီတလီမှာ Matteo Salvini ဦးဆောင်တဲ့ Legal Party တို့ကကိုယ်စားလှယ်တွေအများစုအနိုင်ရခဲ့ကြတာပါ။အီတလီမှာနိုင်ငံပြောင်းအခြေချသူတွေကိုမလိုလားတဲ့ Legal Party ခေါင်းဆောင် Matteo Salvini က EU ကိုပြောင်းလဲဖို့ပြည်သူတွေကတမိုင်းဝင်လှုပ်ခွင့်ပေးလိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။သူတို့လို EU ရဲကခွဲထွက်လိုတဲ့ Party ရဲ့ကိုယ်စားလှယ်တွေအနိုင်ရကြပြီမဲ့လေ EU Parliament မှာအမျိုးသားရေးဝါဒီတွေအများစုလွှမ်းမိုးဖို့လောက်အထိတော့အနိုင်မရပါဘူး။ဗြိတိန်မှာ2019ခုနှစ်စံကမှတည်ထောင်တဲ့ Brexit Party ကအများစုအနိုင်ရသလို EU ရဲမှာဆက်နေလို့တဲ့ Liberal Democrats Party ကလည်းတော်တော်လေးအနိုင်ရပါတယ်။ Germany မှာဆိုလဲတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုအဓိကထားတဲ့ Greens Party ကိုယ်စားလှယ်တွေအများစုအနိုင်ရပါတယ်။ဗဟိုလက်ဝဲနဲ့ဗဟိုလက်ရာရင်းပါတီအုပ်စုပေါင်းကအများစုထိန်းချုပ်နိုင်တဲ့အခြေအနေမရှိတော့ပေမဲ့အဲ့ဒီပါတီတွေရဲ့ကိုယ်စားလှယ်တွေကတော့နေရာအများစုဆက်ရထားပါတယ်။အခုတစ်ခေါက် EU ရွေးကောက်ပွဲတွေကိုမဲပေးသူအရေအတွက်က20အတွင်းမှာအများဆုံးဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့ဥပဒေပြုရေးကိုတာဝန်ယူရတဲ့ဥရောပပါလီမန်သက်တမ်းက5နှစ်ဖြစ်ပါတယ်။EU အုပ်ချုပ်ရေးပိုင်းကိုတာဝန်ယူရတဲ့ဒီဥရောပကော်မရှင်ရဲ့ဥက္ကဋ္ဌကိုဥရောပပါလီမန်ကရွေးချယ်တင်မြှောက်ရတာဖြစ်တယ်လို့ EU ရဲ့ဘတ်ဂျက်ကိုလည်းအတည်ပြုပေးရပါတယ်ရှင်။